NLD ဦးဆောင်တဲ့အရတာဆွေရလက်ထက်တက်ကြွလှုပ်ရှားသူတွေနဲ့ဒီသားခံပြည်သူတွေပေါ်မှာမတရားဖမ်းဆီးအရေးယူထိန်းသိမ်းတာတွေတော်တော်များများရှိနေသေးပြီးတော့ထောင်ချအပြစ်ပေးနေတဲ့တရားဥပဒေစီရင်ဆုံးဖြတ်မှုတွေဟာဒီမိုကရေစီအစိုးရတရရဲ့လုံရနဲ့စံကျင်ပိုင်ဖြစ်နေလို့အတော်လေးကိုမေးခွန်းထုတ်ဆက်ဖြစ်လာနေတယ်ဆိုပြီးတော့အကျဉ်းသားအရေးလှုပ်ရှားသူတွေနဲ့လူခွင့်ရှိတွေကဝေဖန်ပြောဆိုလိုက်ပါ ူတွေနဲ့ထောင်တွင်းထောင်ပြင်ကနေပြီးတော့တရားရင်ဆိုင်နေရသူပေါင်း300ကျော်သွားပြီဆိုပြီးတော့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။မက်ဆုမွန်ကစူးစီးတင်ဆက်ထားပါတယ်ရှင
်။ဟုတ်ပါတယ်မြန်မာနိုင်ငံတွင်းရက်သားဆိုရလက်ထက်နိုင်ငံရေးအလုသမားလယ်သမားရေးတောင်းဆိုလှုပ်ရှားမှုတွေလွတ်လပ်စွာဆန္ဒထုတ်ဖော်မှုတွေသတင်းမီဒီယာတွေမှာသတင်းရေးသားဖော်ပြမှုတွေကြောင့်သတင်းသမားတွေအပါအဝင်အစိုးရနဲ့အပြည့်အဝလက်မှတ်ထိုးထားတဲ့လက်နက်ကိုင်ဖွဲ့စည်းဝင်တွေကိုပါဥပဒေပုံမှန်အမျိုးမျိုးနဲ့ဖမ်းဆီးထိန်းသိမ်းအရေးယူမှုတွေအတော်များများရှိလာနေတယ်လို့နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေနဲ့လူခွေးရှင်တွေကထောက်ပြပြောဆိုပါတယ်။နိုဝင်ဘာလကုန်အထိစရင်အရာဆိုရင်တော့နိုင်ငံရေးလှုပ်ရှားမှုကြောင့်နိုင်ငံရေးအကျဉ်းသား36ဦးအကျဉ်းကျခံရပြီးထောင်တွင်းကိုထည့်ပြီးအထိမ့်သိမ်းခံထားရသူတက်ကြွလှုပ်ရှားသူပေါင်း53ဦးကတရားရင်ဆိုင်နေရဆဲဖြစ်ပြီးထောင်ပြင်ပကနေတရားစွဲဆိုခံရသူပေါင်း216ဦးတရားရင်ဆိုင်နေကြရတဲ့အနေအထားဖြစ်တယ်လို့ AAPBB နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံကဒီကနေ့သတင်းထုတ်ပြန်ပါတယ်။ Democracy ဖော်ဆောင်နေတဲ့ NLD ရဲ့သားအစိုးရလက်ထက်မှာတော့တရားဥပဒေစီရင်ဆုံးဖြတ်မှုတွေဟာမေးခွန်းထုတ်စရာဖြစ်လာနေပြီးဒီလောက်ရက်တွေဟာတိဆောက်နေစေယုံကြည်မှုတွေကိုပြက်ပြားစေတယ်လို့ AAPBB နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတူရင်မှုဦးတိတ်နိုင်ကသုံးသပ်ပြောဆိုလိုက်ပါတယ
်။ဒီမှာထူးထူးခြားခြားကတော့စစ်ကြောင့်ပြိမိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ဆန္ဒထုတ်ဖော်ကြတဲ့ဟိုထဲကခေါင်းဆောင်တော်ဦးကိုဒီပြစ်ဒဏ်ချခဲ့တာရှိတယ်6လချခဲ့တာရှိတယ်နောက်တော့အဲ့ဒီနေမှာပဲဒီသုံးဦးကိုပြစ်ဒဏ်ချတာကိုကောက်ွက်ဆန္ဒပြတဲ့အတွက်နောက်တော့သုံးဦးကိုတရားစွဲဆိုကြတာလည်းရှိပါတယ်အခုသူပြီးခဲ့တဲ့ဒီ APS ရဲ့နောက်ပိုင်းတပ်ဖွဲ့ဝင်သုံးဦးကိုမုံချင်းမှာဖမ်းထားတာရှိပါတယ်ဆိုတော့အဲ့ဒါလေးကဒီလာထဲမှာထူးထူးခြားခြားဖြစ်တဲ့ကိစ္စတွေပေါ့လေဒါကတကယ်ကိုတရားဥပဒေကမေးခွန်းထုတ်ပြန်တာမျိုးကြီးဖြစ်ပါတယ်။ဆိုရကတိချက်ကသူတို့ကိုသူတို့ကာကွယ်ခြင်းနဲ့စိတ်တွေကပုံပြီးတော့ပြင်းထန်နေတယ်လို့အဲ့လိုတွက်ဆလုပ်ရပါတယ်။နောက်နှစ်ကတော့အစိုးရကနေပြီးတော့အာဏာအပြည့်အဝမပိုင်ထားတဲ့ကိစ္စလို့ပြောလို့ရမှာပါ။
အစိုးရနဲ့တက်မတော်ဘက်ကအပြုသဘောဆောင်တဲ့ငြိမ်းချမ်းရေးအမျိုးသားရင်ကြားစေဖော်ဆောင်နိုင်ဖို့ဆိုရင်တော့မတရားပုံမှန်တွေနဲ့ဖန်ဆီးတရားစွဲဆိုနေတာတွေကိုပြန်ရုပ်သိမ်းပေးဖို့နဲ့ထောင်တွင်းအကျဉ်းချထားတဲ့ထိန်းသိမ်းထားသူတွေကိုချွင်းချက်မရှိအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုပါတယ်လို့ AAPB ကတိုက်တွန်းပြောဆိုပါတယ်။ရိုက်တာသတင်းတော်တို့ကိုထောင်ထဲချတာကချင်ငြိမ်းချမ်းရေးလှုပ်ရှားသူ၃ဦးကိုထောင်ထဲငွေဒဏ်ချမှတ်တာသူတို့လွတ်မြောက်ရေးဆန္ဒပြသူတွေကိုတောင်အခုရက်ပိုင်းမှာကိုတရားထပ်ပြီးစွဲဆိုနေတာနဲ့ MCA အပြည့်အဝလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကျောင်းသားတက်မတော်အဖွဲ့ဝင်တချို့ဖမ်းဆီးထိန်းသိမ်းတာအပါအဝင်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကြိုးပမ်းသူတွေကိုပုံမှန်အမျိုးမျိုးနဲ့တရားစွဲဆိုနေတဲ့အဖြစ်တွေကတော့အရသာအစိုးရလက်ထက်ပုံရိပ်မကောင်းတဲ့ဖြစ်ရည်အဖြစ်ဝေဖန်ပြောဆိုနေကြတာပါ။ဒါကတော့တရားရေးမှန်တိုင်းမှာတရားရုံးတွေရဲ့တရားစီရင်ပိုင်ခွင့်အာဏာကိုစစ်တပ်နဲ့အာဏာပိုင်တွေဘက်ကဩဇာလွှတ်မိုးတရားမှုရှိနေတဲ့သဘောဖြစ်နေတယ်လို့ကချင်လူခွင့်ရေးရှင်တွေတဦးဖြစ်တဲ့ဦးခွန်တော်ကသုံးသပ်ပြောဆိုပါတယ
်။တရားရုံးတွေကလေဒီတရားစီရင်ခွင့်အာဏာပေါ့လေဒီဥစ္စာကိုလွတ်လွတ်လပ်လပ်တုံးဆွဲနိုင်ဖို့အတွက်ဘယ်ပေါင်းဆိုပေါ့နော်အစိုးရအနေနဲ့အဲ့ဒါလေးကိုပေါ်ဆောင်ပေးဖို့လိုတာပေါ့နောက်တစ်ခုကအခုကျွန်တော်တို့ဒီမှာအလုံးပြောနေတဲ့ဥစ္စာရှိတယ်ဒီ2008ခြေခါဥပဒေမှာကျွန်တော်ဒီတက်ကနေပြီးတော့မှလုတ်ပိုင်ခွင့်နဲ့အများကြီးယူထားတာပေါ့အဲ့ဒီအချက်တွေကလည်းဒီလိုမျိုးတရားစွဲဆိုမှုတွေမှာစွဲချင်တယ်လို့စွဲလို့ရတယ်ဆိုတဲ့ပုံစံမျိုးကြီးဖြစ်နေတာပေါ့လေဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကအစိုးရကိုတောင်းဆိုချင်တာကဒီတရားစီရင်ရေးတွေကိုလွတ်လွတ်လပ်လပ်စီရင်ခွင့်ရနိုင်အောင်အစိုးရကနေပြီးတော့မှတိတိယောက်ယောက်ပေါ်ဆောင်ပေးဖို့အတွက်ကျွန်တော်တောင်းဆိုချင်တာပေါ့
ဒါအပြင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားစီးပဋိပက္ခတွေဖြစ်ပွားရာတိုင်းရင်းဒေသကဒေသခံပြည်သူတွေမှာလည်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့တပ်မရနဲ့ဖမ်းဆီးထိန်းသိမ်းတာချိန်ချောက်အပြစ်ပေးအရေးယူခံနေရတာတွေဟာနယ်မြေဒေသတွေမှာတရားဥပဒေစိုးမိုးမှုကင်းမဲ့နေတာကိုပြသနေတာဖြစ်ပြီးအစိုးရအနေနဲ့နိုင်ငံသားနဲ့နိုင်ငံသားအခွင့်အရေးဆိုင်ရာလွတ်လပ်ခွင့်နဲ့လုံခြုံခွင့်တွေကိုအကာအကွယ်ပေးနိုင်မှုအရေးတကြီးလိုအပ်နေပြီလို့လည်းလူခွေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်ရှင်။